ဥပပိစဝေဒနိယကံဆိုရာကအဆုံးတတ်တယ်မစောကံကိစ္စပြီးတဲ့အဆုံးတတ်တယ်မစောသူဒီအားကြီးတဲ့အတွက်ဒုတိယဘဝမှာအကျိုးပေးမယ်ဟုတ်ပြီနော်ကဲဒါဆိုရင်ဘာကြံလဲအလေဇော၅ချက်အလေဇော၅ချက်ကိုအားနေတယ်လို့ရောပြောလို့ရလားကံကိစ္စပြီးပြီးအားရှိတယ်လို့ရောပြောလို့မရတော့သူကြတော့အာသေးဝနပစ္စည်းရတယ်လို့ပဲသုံးလို့ရဟုတ်ပြီနော်အာသေးဝနပစ္စည်းရတယ်ဘာဖြစ်လဲအလေဇောဘယ်နဲ့တက်လဲ၅ချက်စေတနာသည်တဲ့ဘယ်ဘဝကိုအကျိုးပေးလဲဆိုတတိယဘဝကနေနိဗ္ဗာန်မရမီစัจ जा အခွင့်ရတိုင်းအကျိုးပေးလားအကျိုးမပေးဘူးလားအကျိုးပေးတာကိုလေဝေဒနီရလို့ပဲသုံးအောင်ပါပဲဟုတ်လားဘာဝေဒနီရလဲတတိယဘဝနဲ့နိဗ္ဗာန်မရမချင်းလို့ပြောမလားမပြောဘူးလားပြောတဲ့အတွက်ကြောင့်သူလဲဝေဒနီရပဲဘာဝေဒနီရလဲအပရာအပရာဆိုတာရှေးရှေးဘဝတယ်အပရာပရိယာယဝေဒနီယကံဝေဒနီယတွေဒီမှာကြက်လို့ရှိရင်ပါကကာလကံဒီထဲမှာပါရင်အကုန်လုံးဘာတွေလာမလဲဝေဒနီယတွေပါမယ်ဟုတ်ပြီနော်ကဲပြန်ကြက်လိုက်ရအောင်ပထမဇောသည်ရှေ့ကအာသေးဝနပစ္စည်းရလားအာသေးဝနပစ္စည်းမရတဲ့အတွက်ကြောင့်အာနေတော့အာနေတဲ့အတွက်ကြောင့်မြတ်မောဘဝ၌အကျိုးပေးသောပထမဇောစေတနာသည်ဒိဋ္ဌဓမ္မဝေဒနိယကံမီဤတတမဇောကြတော့အာရှိမယ်မဟုတ်လားအဲ့တော့သူကြတော့ဘယ်လိုအထူးပြုမလဲကံကိစ္စပြီးပြီဖြစ်၍အချားမဲ့ဒုတိယဘောအတားမဲ့ဆိုတာဘသူရဲ့အချားမဲ့ဒီဘဝရဲ့အချားမဲ့ဒီဘဝရဲ့အချားမဲ့ဆိုဂျားမချားဘူးတဲ့ဒီဘဝပြီးတာ ਨੇနောက်ဘဝအချားမဲ့ဒုတိယဘဝ၌အကျိုးပေးသောအဆုံးတတမဇောစေတနာသည်ဥပပိစဝေဒနိယကံမီအလဲဇော၅ချက်ကျန်တယ်အလဲဇော၅ချက်ကြတော့ဘလို့အထူးပြုပြောရမလဲအာသေးဝနပစ္စည်းရ၍တရားဘဝမှာနိဗ္ဗာန်မရမီစัจ जा အခွင့်ရတိုင်းအကျိုးပေးသောအလဲသော၅ချက်စေတနာသည်ပရာပရိယာယဝေဒနိယကံမီဒါဆိုလို့ရှိရင်ကျမတို့ဘဝတွေမှာလေဒီဘဝမှာလုပ်တဲ့ကုသိုလ်အကုသိုလ်ကံတွေအခုအချိန်မှာအများကြီးရှိလားမရှိဘူးလားဒီကံတွေထဲမှာပထမဇောတိုင်းဒီဘဝမှာအကျိုးပေးမလားမပေးဘူးလားပြုခဲ့ပြီးတဲ့ကံတွေထဲမှာတတမဇောတိုင်းကနောက်ဘဝမှာအကျိုးပေးတော့အလဲသော၅ချက်ကတတိယဘဝနဲ့နိဗ္ဗာန်မရမီစัจ जा ဆိုဒီဘဝမှာတော့လှုပ်တဲ့ကံတွေထဲမှာဒီဘဝအကျိုးပေးမဲ့ကံရှိမယ်နောက်ဘဝအကျိုးပေးမဲ့ကံရှိမယ်နိဗ္ဗာန်မရောက်မချင်းအကျိုးပေးမဲ့ကံရှိတယ်လို့ဟိုးဘဝတွေရောဟိုးဘဝတွေတွေကလှုပ်တဲ့ကံတွေကိုပြန်တွေးကြည့်အောင်ဟိုးဘဝတွေတုန်းကပထမဇောတွေကအဲ့ဒီဘဝတွေမှာအကျိုးပေးခဲ့မလားမကျိုးမပေးခဲ့ဘူးလားအဲ့ဒီဘဝတွေတုန်းကလှုပ်ခဲ့တဲ့တတ္တမဇောတွေဟာနောက်ဘဝတွေအကျိုးပေးခဲ့မှာပေါ့အခုဒီဘဝမှာအကျိုးပေးတဲ့ကံတွေပြန်ကြည့်အောင်အခုကျမတို့ကလက်ရှိဘဝမှာအကျိုးပေးတဲ့ကံကိုပြောရင်အခုဘဝအခုလုံနေတဲ့ကံတွေတဲကအခုဘဝအကျိုးပေးမှာဘာပဲလဲပထမဇောပဲအခုလုံတဲ့မြကံတွေအများကြီးဒါနကံတွေသီလကံတွေတမထဝိပဿနာကံတွေသာသနာကျိုးဆောင်ရွက်တဲ့ကံတွေအများကြီးရှိလားမရှိလားဒီကံတွေတဲကဒီဘဝမှာအကျိုးပေးမှာကအာနေဆုံးပထမဇောပဲရှိတယ်။ဟုတ်ပြီနော်။ဟုတ်ပြီနော်။ဒီဘဝမှာပြန်အကျိုးပေးမှာပထမဇောပဲ။ဒါပေမဲ့ဒီဘဝမှာအခြားအကျိုးပေးနေတာတွေရောမရှိဘူးလား။ဒါသည်ပြီးခဲ့တဲ့ဘဝကအကျိုးလာပေးတာဆိုရင်တတ္တမဇောတွေပေါ့။ဥပပိစ္ဆာပေါ့။ဟိုးဟိုးဟိုးဟိုးဘဝတွေကလုတ်ခဲ့တာဆိုရင်အပရာပရိယာယတွေအများကြီးရှိလားမရှိဘူးလား။ဒါကြောင့်ကတ္တတာကံတုံးကလေရှေးကံသုံးပါးမှာလွတ်တော့အပရာပရိယာယကံဟောင်းစုဆိုတာပါလားမပါဘူးလားကျမတို့ဓမ္မမိတ်ဆွေတို့ရဲ့နောက်မှာလေအပရာပရိယာယကံနေပါနေလားမပါနေဘူးလားပါနေပြီးသားဘယ်အဲ့ဒီကံတွေကဘယ်မရောက်မချင်းအကျိုးပေးမှာလဲနိဗ္ဗာန်မရမချင်းကုသိုလ်အပရာပရိယာတွေကလည်းနိဗ္ဗာန်မရမချင်းပန့်ဖို့မယ်အာကုသိုလ်အပရာပရိယာယတွေကလည်းနိဗ္ဗာန်မရမချင်းနှိမ့်ဆက်မလားမနှိမ့်ဆက်ဘူးလားမြင်ရမယ်နော်ဟုတ်ပြီနော်ဒါကြောင့်ကျမတို့ အပရာပရိယာယကံဟောင်းဒီဘဝမှာအခုအကျိုးပေးနေတာဒီတွေးကြည့်ရင်ဒီဘဝလုတ်တဲ့ကံတွေကပထမဇောပဲရှိတယ်ဒိဋ္ဌဓမ္မပဲပြီးခဲ့တဲ့ဘဝကဆိုရင်ဥပပိစ္ဆာရှိမယ်ဟုတ်လားဟိုးဘဝပေါင်းများစွာကအပရာပရိယာဒါဆိုအခုအကျိုးပေးနေတာအခုလုတ်တဲ့ကံအခုချက်ချင်းအကျိုးပေးတာဟုတ်ရဲ့လားဟမ်အခုလုတ်တဲ့ကံนี่အခုချက်ချင်းအကျိုးပေးတာဟုတ်ရဲ့လားအခုလုတ်တဲ့ကံนี่အခုချက်ချင်းအကျိုးပေးတာမဟုတ်ဘူးအခုဘဝမှာအခုလုတ်တဲ့ကံပထမဇောလောက်ကလေးပဲ66ချက်ချက်အကျိုးပေးမလားမပေးဘူးလားအခုအကျိုးပေးနေတာဘာကံนี่လဲကောင်းကျိုးပဲဖြစ်ဖြစ်ဆိုးကျိုးပဲဖြစ်ဖြစ်ပြီးခဲ့တဲ့ဘဝရဲ့တတမဇောရဲ့ရှေးရှေးဘဝရဲ့အလဲဇော၅ချက်ဒီဒီလိုပဲအခုဘဝမှာလှုပ်ထားတဲ့တတမဇောတွေကဒုတိယဘဝအခုဘဝလှုပ်ထားတဲ့အလဲဇော၅ချက်ကနိဗ္ဗာန်မရမီစัจ जा သွားမလားမသွားဘူးလားအဲ့ဒီလိုသဘောပေါက်ထားရင်လေကောင်းတာလှုပ်ရင်ကောင်းကျိုးဖြစ်မှာမလွဲဘူးမကောင်းတာလှုပ်ရင်မကောင်းကျိုးဖြစ်မှာလေအမှန်ပဲသို့တော်လေအခုအချိန်မှာကောင်းတာလှုပ်နေသည်ကောင်းကျိုးတွေချက်ချင်းမလာသေးပဲနဲ့မကောင်းကျိုးတွေကြုံနေတာအခုကောင်းတာလုပ်လို့မဟုတ်ဘူးအတိတ်ကမကောင်းကျိုးတွေအကျိုးပေးနေတာအခုမကောင်းကျိုးမကောင်းတာတွေလုပ်နေတော့လေအချို့ပုံကိုယ်တွေမှာကောင်းကျိုးတွေတပုံကြီးလာနေတာကလေဒုတိယဘဝရဲ့ဥပပိစ္ဆကုသိုလ်တွေအပရာပရိယာယကုသိုလ်တွေအကျိုးပေးနေခြင်းအခုလုပ်နေတဲ့သူ့ရဲ့အကုသိုလ်ကံကအကျိုးပေးလာပထမဇောလောက်ပဲဟုတ်ပြီနော်သို့တော်လေအဲ့ဒီပုံကိုယ်ကခုအချိန်မှာမကောင်းတာတွေလုပ်ပြီးကောင်းကျိုးတွေလာတော့ငါတည်းဟုတ်ပါလားဆိုပြီးမကောင်းတာတွေတွန်းတွန်းလှုပ်သွားရင်သူလှုပ်ခဲ့တဲ့ကုသိုလ်တွေအကျိုးပေးတွေကုန်ရင်သူကူးလှုပ်နေတဲ့အကုသိုလ်အကျိုးပေးတွေသူပြန်ရမလားမရဘူးလားရတာပါပဲသဘောပေါက်ပြီပေါ့နော်အဲ့ဒီတော့တဲ့ပထမဇောစေတနာသည်ဒီဘဝမှာအကျိုးပေးမယ်တတမဇောသည်ဒုတိယဘဝမှာအကျိုးပေးမယ်အလဲဇော၅ချက်သည်တတိယဘဝနှင့်နိဗ္ဗာန်မရမည်စัจ जा အကျိုးပေးတယ်ဆိုတော့လေတဲ့ထူးခြားချက်တစ်ချက်နည်းနည်းလေးဆက်ပြောမယ်နော်ထူးခြားချက်မှာကျမတို့ခုဘဝမှာယနေ့အချိန်ထိကျမတို့ခုဘဝလုပ်တဲ့ပထမဇောတွေရှိလားမရှိဘူးလားရှိနေတယ်နော်အကျိုးပေးနေတာလည်းရှိမယ်အကျိုးမပေးဘဲနဲ့ဒီဘဝဆိုတော့မသေးမချင်းသွားမှာ哦အဲ့ဒီအချိန်မှာရှိပြီမယ်ကိုကလောလောဆယ်မှာဒုတိယဘဝပြောင်းသွားတယ်တည်သွားတယ်ဆိုပါဆိုဓမ္မမေဆွေတို့ဟုတ်လားပထမဇောတွေအကျိုးပေးဖို့ရှိနေလားမရှိနေဘူးလားရှိနေတော့လေကိုကတေပြီးတော့ဒုတိယဘဝရောက်သွားပြီဆိုရင်ဟာဒီပထမဇောထဲမှာအကျိုးမပေးရဘဲနဲ့ကြံနေတာတွေမရှိနေဘူးလားရှိနေတော့ဟေးဟေးဟေးနေဦးနော်ဟာလားငါတို့အကျိုးမပေးရသေးဘူးမင်းကဘာလို့ဒုတိယဘဝရောက်သွားတာလဲအဲ့တော့ငါတို့လိုက်အကျိုးပေးမယ်ဆိုပြီးဒုတိယဘဝကိုလိုက်အကျိုးမပေးဘူးတဲ့ဘာလို့လဲအချိန်ကာလလွန်သွားပြီသူရဲ့တာကပထမဘဝပဲကိုကောကဒုတိယဘဝရောက်သွားရင်ကာလလွန်သွားရင်ဟာဒီပထမဇောတွေအကျိုးပေးဖို့ရှိတော်လဲအကျိုးပေးခွင့်မရတော့ဘူးဆိုတော့ကုသိုလ်ပထမဇောလဲဖြစ်ခြင်းဖြစ်မယ်အာကုသိုလ်ပထမဇောလဲဖြစ်ခြင်းဖြစ်မယ်ပထမဒီဘဝမှာအကျိုးပေးဖို့ရှိနေရမှာကိုကဒုတိယဘဝရောက်သွားရင်အကျိုးမပေးနိုင်အဟောတိကံလို့တောင်းနေအဟောတိကံဆိုစကားလုံးပါပြီထိုနည်းတူဆိုတာကြည့်ပါဦးခုကျမတို့ခုလှုပ်ထားတဲ့တတမဇောတွေရောမရှိဘူးလားတတမဇောကုသိုလ်တတမဇောတွေဆိုအားရှိတဲ့ကုသိုလ်တွေကျမတို့မှာအများကြီးအာကုသိုလ်တတမဇောလည်းရှိကောင်းရှိမယ်အဲ့ဒီကံတွေကတေပြီးဒုတိယဘဝကိုအကျိုးပေးမလားမပေးဘူးလားပေးတယ်ပေမဲ့ဒုတိယဘဝမှာလည်းကျမတို့ကကြာကြာမနေလိုက်ဖဲနဲ့တတိယဘဝပြောင်းသွားပြီဆိုရင်အဲ့ဒီဒုတိယဘဝအကျိုးပေးမဲ့တတမဇောတွေကကာလလွန်တော့တတိယဘဝကိုလိုက်အကျိုးမပေးဘူးအဟောတိကံဖြစ်မယ်တဲ့နားလည်တယ်နော်အလဲဇော၅ချက်တွေဘဝတစ်လျှောက်လုံးဒီနေ့အချိန်ဒီအများကြီးပဲအပရာပရိယာယအပရာပရိယာတွေကတတိယဘဝနဲ့နိဗ္ဗာန်မရမီစัจ जा ဆိုတော့လေအခုဒီဘဝမှာဆိုရင်ဒါသရုပ်ထဘဝလည်းဖြစ်ခြင်းပဲပြစ္စမဘဝလည်းဖြစ်ခြင်းနိဗ္ဗာန်မှမရသေးတာအကျိုးပေးလားမပေးဘူးလားအဲ့ဒီလိုအများကြီးအနောက်မှာကံတွေတထမ်းကြီးရှိနေပေမဲ့ကိုကနိဗ္ဗာန်ရသွားပြီဆိုရင်နေုံးလေနိဗ္ဗာန်မသွားပါနဲ့။အိုးငါတို့အကျိုးပေးဖို့ကြံသေးတယ်ဆိုပြီးတော့မလိုက်ဘူးတဲ့။အဟောတိကံဖြစ်မယ်။ဒါကြောင့်အဟောတိကံမှာကာလလွန်၍၎င်းဆိုတာပါလားမပါလား။ဇယားမှာကြည့်ကာလလွန်၍၎င်းမြင်လားတစ်ချက်။ယဟန္တာဖယားယဟန္တာတွေမှာရောပထမဇောတွေဒုတိယဇောတွေတတိယဇောတွေတတမဇောတွေမရှိဘူးလား။မြတ်စွာဘုရားမှာဆိုလေကုသိုလ်ကံนี่တဘုံကြီးပဲ အဲ့ဒီအချိန်မှာမြတ်စွာဘုရားကအခုပြိနိဗ္ဗာန်ဆံသွားပြီဆိုတော့မြတ်စွာဘုရားနောက်ပါမှာလုတ်ခဲ့တဲ့အလောင်းတော်ဘုရားလုတ်ခဲ့တဲ့ကုသိုလ်တွေကအကျိုးပေးဖို့ရှိသေးလားကာလလွန်ရင်တော်၎င်းနဲ့အရဟတမက်နဲ့တဏအကြောင်းရင်းကိုပယ်တဲ့အတွေ့အကြောင်းနဲ့မြတ်စွာဘုရားဘုရားအဖြစ်ကိုရောက်ပြီးတဲ့နောက်ပိုင်းမှာကျမတို့တွေကိုတတ္တဝဝိနည်းရတွေခြေချွတ်တဲ့တရားဓမ္မတွေဟောတာတွေရောမရှိဘူးလားရှိလားဖျားဖြစ်ပြီးတဲ့နောက်ပိုင်းလေကောင်းမှုတွေလှုပ်လာမကောင်းမှုတွေလှုပ်လာကောင်းတာတွေကြီးပဲလှုပ်ပေမဲ့အဲ့ဒါကိုကံလို့ဆိုလို့မရတော့ဘာကြောင့်လဲအရဟတ္တမင်းနဲ့ဘဝကိုဖြစ်စေတဲ့တဏှာအကြောင်းရင်းကိုပယ်ထားတဲ့အတွက်ကြောင့်ဖျားဖြစ်ပြီးနောက်ပိုင်းပြုသည်မြကုသိုလ်ကံမှန်သည်မြကောင်းမှုတွေကိုအဟောတိကံလို့ပဲခေါ်တယ်ဟုတ်လားကျမတို့တွေဘာလို့လို့အဟောတိကံဖြစ်တယ်ဆိုတာကျမတို့အဟောတိကံဖြစ်တယ်ဆိုတာကာလလွန်မှဖြစ်တယ်အရဟတ္တမင်းနဲ့တဏှာအကြောင်းရင်းပယ်လိုက်တာလားဒါကြောင့်ကျမတို့သိထားမယ်အဟောတိကံဖြစ်တယ်ဆိုတာဥပမာပေးတဲတဲ့ကိုရေသွန်လိုက်ရင်အရာထင်လားဟမ်တဲတဲ့ကိုလေရေသွန်ရင်လေတဲလေးအိုင်းပြီးတော့ရှိလားတဲတဲ့ကိုရေသွန်လိုက်ရင်ဘာအရာမှမထင်သလိုလူကြီးတွေပြောလို့နေတို့ကိုလှုပ်ပေးရတာတဲတဲ့ရေသွန်သလိုအရာမထင်လိုက်တဲ့အဟောတိကံဖြစ်လိုက်တာလို့ပြောလားမပြောဘူးလားအဟောတိကံဆိုစကားလုံးကြားဘူးလားမလေးအဟောတိကံဖြစ်လိုက်တာမလေးကြည့်ပါဦးမရေပုံမှန်ကြီးကိုဖွင့်ချထားလိုက်တာလေရေတွေအဟောတိကံဖြစ်လို့ကြားဘူးလားမလေးထမင်းနေလဲနော်လွတ်ပြစ်လိုက်တာအမှိုင်ပုံးထဲမှာအဟောတိကံဖြစ်ကျွန်မတို့ယူသုံးနေတာအဟောတိကံမဟုတ်ဘူးပောက်ကြရလျှောက်ယူသုံးတာအဟောတိကံဆိုကာလလွန်ပြီးတော့တော်လကားအရဟတမဲနဲ့တဏှာအကြောင်းရင်းကိုပယ်တယ်ဆိုကျွန်မတို့မဟုတ်ဘယ်ဘယ်ပုံကိုယ်တွေလဲဖရာယဟန်ဒါကြောင့်တဏှာအကြောင်းရင်းကိုပယ်သည်ဖြင့်အဘာလဲအကြောင်းတို့ကအကျိုးမပေးသုံးစိတ်သောပထမဇောစေတနာတတမဇောစေတနာအလယ်ဇော၅ချက်စေတနာပေါင်းလိုက်တော့ပြည့်ဇော9ချက်စေတနာသည်အဟောတိကံမိရပြီလားဒီစာပိုက်ကိုအဲ့လိုအဓိပ္ပာယ်ရှင်းမှစာကျက်လို့လွဲတယ်ကျွန်တော်တို့လည်းအဲ့လိုအဓိပ္ပာယ်ရှင်းလို့အခုအလွတ်ပြောလို့ရလားမရလားခုပြောနေတာစာရွတ်တာမဟုတ်နော်အဓိပ္ပာယ်နဲ့ပြောကဲဓမ္မမေဆိုပူဇော်မယ်နော်ပါကကာလစတုတ်ကဒိဋ္ဌဓမ္မဝေဒနိယကံဥပပိစဝေဒနိယကံအဟောပရပရိယာယဝေဒနိယကံအဟောတိကံအာတိဝေနပစ္စည်းမယအာနေ၍ဘဝတဘာ၌အကျိုးမပေးပဲမြမဘဝ၌အကျိုးပေးသောပထမဇောစေတနာသည်ဒိဋ္ဌဓမ္မဝေဒနိယကံမိဤကံကိစ္စပြီးပြီဖြစ်၍ခြားမဲ့ဒုတိယဘဝ၌အကျိုးပေးသောသုံးတတမဇောစေတနာသည်ဥပပိစဝေဒနိယကံမိဤအာတိဝနပစ္စည်းရ၍တတိယဘဝမှနိဗ္ဗာန်မရမီရတိုင်းအကျိုးပေးကမြေသော၅ချက်စေတနာသည်အပရာပရိယာယဝေဒနိယကံမိကာလလွန်၍၎င်းနတ်တမဲဖြင့်တဏှာအကြောင်းရင်းကိုပယ်သည်ဖြင့်အာတိဝေနပစ္စည်းမယအကြောင်းချို့ကအကျိုးမပေးသုံးစိတ်သောရှင်းသောခုနှစ်ချက်စေတနာသည်အဟောတိကနားလည်သွားပြီဆိုရင်ဆက်ရပြီเนาะအခုပြီးတဲ့လောက်လေးတွေပြန်ကြက်ထားပါကျေးဇူးတင်ပါတယ်